โอเคยูเนี่ยยีบอทุกข์เสียวันจีดร.มมอูครับเนี่ยเราတို့ဒီဒုနာရာเนี่ยပတ်သက်ပြီးတော့ပြီးခဲ့တဲ့ဘက်ကပြောခဲ့တဲ့နေရာမှာဒီဒုနာရာဖြစ်ခြင်းအကြောင်းရင်းနဲ့ဒီကာကွယ်နိုင်ပုံနောက်လက္ခဏာပထမအဆင့်ပေါ့เนาะဒီအဆင့်တင်းเนี่ยပတ်သက်ပြီးတော့ဒီဖြစ်လာတဲ့လက္ခဏာတွေနဲ့ဒီကုသနိုင်တဲ့အနေအထားတွေကိုပြောခဲ့ကြပါတယ်ဆရာအဲ့ဒီတော့ဒီတစ်ခေါက်မှာဆရာရေဒီကျန်တဲ့အဆင့်တွေကိုဆက်ပြောมาဖြစ်တဲ့အတွက်အဆင့်နှစ်ကိုစပြီးတော့ဆင့်ပြပေးပါလားဆရာ
အဆင့်နှစ်အဆင့်ရောက်လာတဲ့အခါကျတော့ကောင်းထပ်ပြီးတော့သုံးနေမယ်ဆိုရင်အသုံးများမယ်ဟောကဲကဲကြောက်ဆိုရင်တော့အနာတက်တာအနာတက်တာရင်ထပ်သုံးမယ်ဒီလိုအခြေအနေမျိုးရောက်မယ်ဆိုရင်တော့သူအစ်စ်နှစ်ရောက်တာစစ်နှစ်ရောက်ရင်တော့ဒုစစ်ထဲမှာရေလေးတွေနဲ့နေရာလေးတခုရှိရအဲ့ဒီနေရာလေးတခုကျင်းလာဒုစစ်နည်းနည်းကျင်းလာတဲ့အခြေအနေမျိုးကြရင်တော့ကျွန်တော်တို့ကနည်းနည်းပို့ပြီးတော့သတိထားရမယ်ဆက်ဆံရာကြံဟိုကြရင်ဆံဟိုဓမ္မရဲ့ကျင်းဆိုပြီးယူချင်းနေတာမကျင်းနေအဲ့ဒီအခြေအနေရောက်ရင်တော့တိတိကျကျနားသိမိဆံညွန်ကြားတဲ့အတိုင်းလေ့ကျင့်ရနေလေလုပ်တင်ပြီသူရဲ့အသုံးပြုမှုကိုလည်းရှော့ချရမယ်ဆိုရှော့ချပြီအဲ့လိုအခြေအနေမျိုးတွေမှာကျွန်တော်တို့ကလူနာတွေကိုမှားလေးရှိနံပါတ်1ကတော့ကျမ်းမြေမထိုင်ကျမ်းမြေမထိုင်ရင်ဒူးကိုေးပြီးမထိုင်ကျွန်တော်ဗမာလူမျိုးတွေကျမ်းမြေမထိုင်လေးရှိတယ်ကလထိုင်နဲ့ထိုင်တာကောင်းတယ်ကလထိုင်နဲ့ထိုင်ရင်ဒူးကတွဲလောင်းချပြီးတော့ထိုင်နေတော့90ဒီဂရီထက်ပိုပြီးတော့မကွေးတော့မကွေးရင်ဒူးပေါ်မှာဝင်းနေချနောက်တစ်မျိုးကကြတော့လေကားအတက်စင်ပေါ့နော်လေကားအတက်စင်မျိုးကျွန်တော်တို့ရှောင်ကျင်တဲ့လေကားအတက်စင်ဆိုတာကလည်းအဖြစ်မနေကိုရင်ကနှလောမှာရှိတယ်ကိုရင်ကသုံးလောမှာရှိဒီလိုအခြေအနေမျိုးကြောင့်တဲ့ရဆရာတဲ့လူတွေလည်းရှိသူတို့မှားကျင်တာလည်းပဲတခုခုစဉ်းစားဖို့လို့မဖြစ်မနေစဉ်းရလို့အခြေအစင်းပဲမဖြစ်မနေပြန်ပြရလို့အခြေအစင်းတခုမျိုးတချို့ကလေးကကြတော့ကိုကိုကိုသတိမထားမိပဲနဲ့ပစ္စည်းကျန်ငယ်လို့ပြန်တက်တယ်တခုခုလေးဆိုစဉ်းနေတခုခုလေးဆိုတက်တယ်လို့ကျင်ရည်အတွက်များလာရင်ဒီကားတက်တဲ့အခါမှာသူရဲ့အာဟုယူပြီးတော့စိတ်မိစဉ်းတက်ရတဲ့အခြေအနေမျိုးတွေရှိတယ်မျိုးတွေကလည်းပဲနည်းနည်းစနာလာပြီဆိုရင်အစင်းတက်တော့ကလေးကကမျိုးလေးတွေကိုရှောင်ကျင်တာတို့လေကားတက်ရင်လက်ရန်ကိုခိုင်ပြီးတော့မှအားပြုပြီးတော့တက်တာတို့မဟုတ်ရင်လည်းဓာနေရဲ့ဒူးကိုညပြီးတော့ဓာနေနဲ့ဒူးနဲ့စမတက်အောင်တကယ်တော့ကောင်းတဲ့ဒူးနဲ့တက်အဲ့လေကားအစ်စ်တစ်စစ်မှမကောင်းလို့နာနေတဲ့ဒူးကိုဇုံရက်နောက်ကောင်းနေတဲ့ကနေတက်ဒါဆိုရင်ဒူးရဲ့အသုံးပြုမှုကိုခြွေတာရောက်တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဒီရှောင်ကျင်တင်တာရှိသေးလားဆရာ
နောက်တစ်မျိုးကတော့အိမ်မှာသမင်းစားစားတခုခုလုံးလုံးဗမာလူမျိုးတွေကအများကြီးဖြစ်ကြတာသမင်းစားစားပွဲဝိုင်းဆိုနေနေရီသူတို့ဒီဘလူးစပွဲနဲ့ကလထိုင်နဲ့မစားကြဘူးကျွန်တော်တို့ရဲ့ဒီယိုပလာရသဘောဝိုင်းနဲ့စားရင်အားလုံးကတမင်ငွေချင်းချင်းကြိတ်ဒူးတွေကိုယ်ချွတ်ချွတ်ခိုင်နေတယ်ဒီလိုမျိုးတွေအချိန်မှလည်းသူပူနာတယ်ဒါလေးတွေလည်းသူကနည်းနည်းရှောင်ပြီးပို့လို့တာပေါ့နော်။မနေ့ကဆိုင်တိုင်းနဲ့စားတော့ပိုင်ခိုင်နာဆိုခုံပုလေးတွေထိုင်ရင်ဒူးက90ဒီဂရီပဲပူခိုးရမယ်ခုံမြင့်မှာသွားထိုင်တာတော့ကိုဒူးနာနေလို့ဆိုပေါ့နော်။နောက်တစ်မျိုးကတော့တကယ်တော့နာနေတဲ့အချိန်မှထပ်ပြီးတော့ဒီဥစ္စာကိုပူပြီးတော့မနာအောင်ပူပြီးမပြည့်စည်အောင်ဥမာတောင်းမွေးပဲဖြစ်ဖြစ်ဒုက္ခောက်ပဲဖြစ်ဖြစ်ကိုကိုကိုအစင်းနဲ့ဝယ်လို့ရတဲ့လည်းနဲ့ထောက်ပြီးတော့သွားလို့ရတဲ့ဟာပဲဖြစ်ဖြစ်ဒါမျိုးတွေကိုသုံးပါလို့ပြောရင်အများအပြားအချက်လို့မသုံးဘူးလို့ဘာလို့လဲဒါတွေကသုံးတယ်တကယ်ဆိုရင်တော့ကိုယ့်ရဲ့ဒူးကိုညာဖို့ရောင်နေတဲ့ဒူးပို့ပြီးတော့မပြည့်စည်သွားအောင်ဒီလိုသဘောမျိုးရှိရှင
်ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောရှောင်ကျင်တင်တာတွေရှိသေးလားဆရာ
ဒီနေ့တအားနာလို့ဒူးကရောင်နေပြီဆိုရင်တော့ပထမဆုံးအဆင့်ကတော့နားလိုက်ဒုတိယအဆင့်ကတော့ရေခဲကတ်တာတို့ဘေးကနေပြီနော်ရေခဲကတ်တာနောက်တစ်ခုကကျတော့ဒူးဖြောင်းထားမယ်ကလထိုင်မှာထိုင်နေရင်90ဒီဂရီကွေးလို့နားတယ်ဒူးကိုဆက်ပြီးတော့အရှိမခုံတစ်ခုခုပြည့်ပြည့်ထားပြီးတော့နေတာတို့နောက်တစ်ခါကျတော့ညအိတ်တဲ့အခါလည်းပဲဒူးကိုဖြောင်းနေစီချင်ရင်ဒူးကွေးပြီးတော့အိတ်အောင်လို့ခြေထောက်ကိုဆက်ပြီးတော့ခနောက်နှစ်ခုလုံးရဲ့အောက်မှာဖက်လုံးကြီးကြီးကောင်းကြီးကြီးထိုင်တညာလုံးခြေထောက်ကိုဆက်ပြီးတော့ပလက်ကလေးအိတ်ချစ်ဒီလိုသဘောမျိုးကိုတော်တော်တက်တာဒါကတော့အစစ်တစ်ဒူးအစစ်နှစ်ဒူးအခြေအနေမျိုးပါပေါ့နော်ဒီတည်းမှာကိုယ့်အကူလုံးလို့မတက်တာရင်တော့ဒီကရယူထုကုဆောင်ဖြစ်ဖြစ်ယူယူဆောင်ဖြစ်ဖြစ်ပြပြနေတခြားဟာတွေဖြစ်နေမှာဆိုတ
ော့ဟုတ်ကဲ့ဆရာအဲ့တော့ဒီအစ်စ်နှစ်မှာပဲကုသနိုင်တဲ့အသေးစိတ်လေးပါနည်းနည်းရှင်းပြပေးပါလားဆရာ
နံပါတ်1ကတော့ဆောင်ကနေပြီးတော့ဒီချို့အခိုင်အပြောက်စီပါရာဆီတမိုးတို့ NSAID လို့ခေါ်တဲ့စီဝိုင်းမဟုတ်တဲ့ဆေးတို့ဒီလိုသဘောမျိုးတွေပြီးမယ်နောက်တစ်မျိုးကတော့ဂလူကိုစမင်းတရာအခုခေတ်ကတော့ဒါခေတ်စားတယ်အမေမျိုးမျိုးနဲ့တော့လာဒီဆေးကိုတောက်ချင်းရခြင်းလေအကျိုးတော့ရှိပါတယ်ဘာလို့လဲဆိုတော့သူကဒီဒုကောင်းထဲမှာရှိတဲ့အစ်စ်ကိုအုပ်ထားတဲ့ရိုးနုလေးတွေပြန်ကောင်းမှုပြန်ပြီးတော့အနာကျက်ဖို့အခြေအနေကိုအားပေးတဲ့ရိုးနုအားသေးတစ်မျိုးပေါ့။ဆိုတော့လည်းပဲတချို့ကဒီဆေးကိုတောက်တယ်ဒါပေမဲ့ဒီဆေးရဲ့အာနိသင်ကနားနဲ့ချီပြီးတောက်ပြီးတော့မှသိတာဖြစ်တဲ့အတွက်ကြောင့်ဒီဆေးကိုချက်ချင်းတောက်လို့တော့ချက်ချင်းအနာသက်သာဖို့အတွက်ကတော့ခုနနားလာတဲ့ဆေးတောက်တာတွေဒါတွေအနာကြိုက်ကြောက်ဖြစ်တာတွေတောက်အောင
်ဟုတ်ကဲ့ဆရာကြီးအဲ့ဒါတော့ဒီချက်ပူဆူလာတဲ့နောက်အဆင့်ပေါ့ဆရာနော်အဆင့်3တို့အဆင့်4တို့ဆိုရင်ရော
ဒီတဲ့ဆိုးသွားတဲ့အဆင့်ဆိုရင်တော့အဆင့်3ရောက်သွားတယ်အစ်မအစ်မပဲကျွန်တော်တို့ကနောက်တစ်မျိုးလို့ရသေးတာကအများကြီးအခုလည်းတော်တော်များများလည်းသုံးပါတယ်တကယ်လည်းအကျိုးရှိပါဒါကိုချွတ်တလေကြောက်နေတာလည်းရှိတယ်နော်ဒူးတဲ့ကိုစေးထိုးတယ်ဆိုပြီးတော့လူတွေကပြောကြတယ်ဒူးတဲ့စေးထိုးတယ်ဆိုတာ မကောင်းမှုဘူးသူကောင်းပါလေဒုတိယစီးရဲစီရအခုခေတ်တော့ပမာကြီးမှာဝင်လို့ရတာတော့အင်းနှမျိုးရှိတာပါလေအမျိုးကတော့ကျွန်တော်တို့ကစတီရိုက်ကိုထိုးပြီးအယောင်ကျတယ်အနာသက်သာတယ်နောက်တစ်မျိုးကတော့အစစ်ထဲမှာရှိတဲ့အရေးတိုင်းဖန်တီးထားတဲ့အဲလူလိုနေအစစ်ဆိုရှိအဲ့ဒီဟာမျိုးထိုးလို့လည်းရနှစ်ခုကတော့ဘယ်ဟာပိုကောင်းလဲလို့ပြောရင်တော့တကယ်တော့ဟာလူလိုနေအစစ်ကကောင်းမှာဟာလူလိုနေကဒလို့စေတော့ကျွန်တော်တို့နိုင်ငံအတွက်သုံးဖို့တော့ဈေးကြီးသိင်းချီတော့ပေးရနိုင်တယ်သို့တော်လည်းပဲအဟာလူလိုနေက၃ကြိမ်လောက်ထိုးရင်လည်းတော်တော်ကောင်းစီရိုက်ကလည်းပဲထိုးရင်တော်တော်လည်းတက်တာတယ်ကိုယ့်ရဲ့လှူရှားမှုကိုလည်းပြန်ပြီးတော့တောက်ကြည့်သို့တော်လည်းပဲတချို့လူကြီးကြောက်နေတာရှိတယ်လူတွေစေးထိုးရင်မကောင်းဘူးရိုးဆွေးတယ်ပိုးဝင်တယ်ဒါတွေလည်းမဖြစ်နိုင်ဘူးဖြစ်နိုင်တယ်ဒါပဲပုံမူတည်လဲဆိုတဲ့အခါကျတော့ထိုးတဲ့နေရာဆေးကန်းထိုးပေးတဲ့ဆရာဝန်ဒီဆေးကန်းရဲ့မှာအသုံးပြုတဲ့ပစ္စည်းတွေဒါကြောင့်မို့ရိုးဆရာဝန်တော်တော်များများတော့လူတွေစေးထိုးမယ်ဆိုရင်ခွဲကန်းထဲမှာခွဲစိတ်တဲ့အားတစ်ခုလိုပဲသဘောထားပြီးတော့ပိုးကင်းစင်အောင်ဒီကြီးကလုတ်ပြီးမှထိုးကြ။နောက်တစ်ခုကကျတော့ကို့မှာဒီကြိုရှိသလားတခြားကုသယောဂရှိသလားတခြားဖြားနေသလားဒီလိုအခြေအနေမျိုးတွေမှာထိုးမိတဲ့အခါမှာဖြစ်ခဲ့တော့သူကလည်းပဲမြင်မှားနေပေါ့။သူရဲ့စိတ်ဓာတ်ကမကောင်းတာမဟုတ်ဘူးလို့လည်းကျွန်တော်ပြောရင်သူရဲ့စိတ်ဓာတ်ကစနစ်တကျနဲ့ပိုးတန့်စင်ပြီးတော့ထိုးမယ်ဆိုရင်ဒီဥစ္စာလေးတော်တော်အကျိုးရှိရ။ဒီတဲ့ပိုးဆိုးသွားတဲ့အဆင့်၃လို့အဆင့်၄လို့ကြာရင်တော့ဒူးတွေကအယိုးလူတွေအကုန်လုံးပြည့်စည်သွားပြီးတော့အယိုးယိုးချင်းထိတဲ့အခါမှာပွေးလို့ဆက်လို့မရတော့အောင်အခြေအနေလည်းရောက်တဲ့အဲ့ဒီအခြေအနေရောက်ရင်တော့အများကြီးခွဲစိတ်ရတယ်အစဉ်၃နဲ့အစဉ်၄ရခွဲစိတ်ရတယ်ခွဲစိတ်တဲ့အခါမှာတော့ဒူကောင်းစားထိုးတာဒူကောင်းစားထိုးတာလည်းပမာကြီးမှာတော်တော်များများနေရာတွေမှာလုံနေကြပါပြီတော်တော်ပဲသူကကုန်ကျစရိတ်များတယ်ခွဲစိတ်တဲ့ခရီးကထတော့ရှိတယ်အနေနဲ့ရှိတဲ့ operation တော့လည်းမဟုတ်ပါဘူ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ